သမ္မတဟာဘစ်ကာဇိုင်ကိုဧပြီလ29ရက်နေ့ကလှုပ်ချန်ခဲ့ရမှာတန်လျာဖြစ်တဲ့အတွက်အစိုးရဝန်ထမ်းတယောက်ကိုဖမ်းဆီးခဲ့တယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။တယောက်ကကာကွယ်ရေးဝန်ကြီးဌာနမှာအလုပ်လုပ်ခဲ့ပြီးနောက်တစ်ယောက်ကပြည်ထောင်ရေးဝန်ကြီးဌာနမှာအလုပ်လုပ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးအဗ်ဒူရာဟင်ဝါဒက်ကဆိုပါတယ်။ကာကွယ်ရေးဝန်ကြီးဌာနဝန်ထမ်းကလက်နက်ကျွမ်းကျင်သူတယောက်ဖြစ်ပြီးတိုက်ခိုက်သူတွေအသုံးပြုခဲ့တဲ့ AK-47 တင်းနက်တွေဟာအစိုးရထုတ်ပေးခဲ့တဲ့တင်းနက်တွေဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကိုကိုကပီ AP သတင်းကပြောပါတယ်။ပါကစ္စတန်အခြေစိုက်အကားတဲ့အကြမ်းဖက်သမားတွေရဲ့အခမ်းအနားတိုက်ခိုက်ရမှာပါဝင်ခဲ့တယ်လို့ထောက်လိုင်းအကြီးကဲ M Ruler ဆာလေးကသတင်းတော်တွေကိုပြောကြခဲ့ပါတယ်။ AP လ29ရက်နေ့တိုက်ခိုက်မှုကြောင့်သမ္မတထိခိုက်မှုမရှိခဲ့ပါဘူး။ဒါပေမဲ့အနီးမှာရှိတဲ့လူ3ယောက်သေဆုံးခဲ့ကြပါတယ်။လုံခြုံရေးတိုက်ဖွဲ့တွေကတိုက်ခိုက်သူ3ယောက်ကိုပြစ်ခတ်တပ်ဖြတ်နိုင်ခဲ့တယ်လို့ပြောကြပါတယ်။တာလီဘန်တွေကသူတို့လက်ချက်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။